ဟုတ်ကဲ့ဒေါက်တာမြင့်လေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာတကြံနှစ်ခုချိန်တည်းအတူတွဲပါလာတတ်တဲ့အရက်တောက်သုံးမှုထိန်းသိမ်းသိမ်းဖြစ်နိုင်ရင်လည်းဒီလိုတောက်ဖို့ကအထူးသဖြင့်အသက်ရွယ်ရလာသူတွေမှာပိုအရေးကြီးတာကိုဒီနေ့အဓိကပြောမှာမို့ဘာကနေအဓိကဆရှင်းပြခြင်းလဲဆရာကြီ
းပထမဆုံးအနေနဲ့ BOA နားထောင်တဲ့ပရိသတ်တွေရောဗမာပြည်မှာရှိတဲ့လူတွေရောကျွန်တော် wish လုပ်ချင်တာကတော့ safe and happy new year ကျွန်တော်ဒီ safe ဆိုတဲ့စကားလုံးလေးကိုတောင်းထားတယ်ဘာဖြစ်လို့လဲဆိုတော့အားလုံးသိတဲ့အတိုင်းပဲတင်းကြံကဒီအရက်နဲ့မွေးဆေးဝါးနဲ့ကိုတွဲပြီးတော့လူငယ်တွေသူဖြင့်တက်ကြီးတဲ့လူတွေရောတွဲပြီးတော့တုံးတာကိုတွေ့ရတယ်အဲ့ဒါကြောင့်မလို့ဆိုးကျိုးတွေအနေနဲ့ဒါကာစီဒန်တို့ရန်ဖြစ်တာတို့လူတက်မှုတို့ဘာလို့ဖြစ်တယ်အဲ့ထမမှာဒီအသက်ကြီးတဲ့အုပ်စုကပို့ပြီးတော့ပေါ့နော်သူက serious medical problem ရှိတဲ့ကြောင့်မလို့သူတို့ကပို့ပြီးတော့ vulnerable group ပေါ့ဒါပို့ပြီးတော့ထိခိုက်ရှာနာမှုပို့ဖြစ်နိုင်တဲ့အုပ်စုတွေဖြစ်တော့ပေါ့ဒါကြောင့်မလို့ဒီ elderly and alcohol abuse is very important.
ဟုတ်ကဲ့ဆရာ။အဲ့တော့အသက်အရွယ်ကြီးတဲ့သူတွေမှာအရက်တောက်တာကိုအလွန်ကျုံမဖြစ်မိဘူးပေါ့ဆရာနော်
။ Yeah.
ဘာကြောင့်အခုလိုအလွန်ကျုံမတောက်မိပဲနဲ့ဒီထိန်းသိမ်းသိမ်းတောက်ဖို့ကပိုအရေးကြီးလာတာလဲဆရာကြီး
။အသက်ကြီးလာတဲ့အခါကျတော့လူငယ်တွေလိုမျိုးဒီသူတို့ရဲ့ခန္ဓာကိုယ်ကအသေးတို့ကြောက်ကတ်တို့နှလုံးတို့မာဆယ်တို့အကြောအရွတ်တွေကအုံနောက်တွေကငငယ်ကလူတွေလိုမတန်မာတော့ဘူး။သူတို့ကဒီအကြပ်ပောက်ရောက်လာတဲ့ခါကျတော့ငငယ်ကအရက်ကိုတစ်ခွက်နှစ်ခွက်သုံးခွက်လေးခွက်တောက်ရင်ဘာမှမဖြစ်ပေမဲ့အသက်ကြီးတဲ့ခါမှာအရက်တစ်ခွက်တောက်တာနဲ့နှစ်ခွက်တောက်တာနဲ့ဒီအကောရဲ့ဆိုးကျိုးဟာပို့ပြီးတော့ပို့များနိုင်တဲ့သဘောရှိတယ်။နောက်တစ်ခုကအသက်ကြီးလာတဲ့ခါကျတော့အသေးပေါ့အဓိကအသေးပေါ့အရက်တောက်လိုက်တဲ့ခါကျတော့အသေးကနေပြီးတော့ခြေဖြတ်ရတယ်။အသက်ကြီးလာတဲ့ခါကျတော့အသေးကတိတ်ပြီးတော့အလုံးမလို့တော့ဘူး။အလုံးမလို့တဲ့ခါကျတော့တောက်လိုက်တဲ့အကောဟာခန္ဓာကိုယ်ထဲမှာပို့ပြီးတော့ကြာကြာနေတယ်။ကြာကြာနေတဲ့ခါကျတော့အဲ့ဒီဟာဆိုးကျိုး effect ကပို့ပြီးတော့ဖြစ်တယ်ပေါ့။ဒါပေမဲ့ at the same time မှာပဲတစ်ချိန်တည်းမှာပဲသူကလူတွေကထင်တာငါဟိုတုန်းကတော့၃ပတ်တောက်နိုင်တယ်၊၄ပတ်တောက်နိုင်တယ်။အခုလည်း၃ပတ်၄ပတ်တောက်မှာဘာမှမဖြစ်ပါဘူးဆိုတော့အခုကသတိထားရမှာကအသက်ကြီးလာတဲ့ခါမှာငငယ်ဝမ်းလို့မဟုတ်တော့ဘူးဆိုတဲ့ဟာ။နောက်တစ်ခုကတက်ကြီးတဲ့လူတွေမှာပို့ပြီးတော့ဒီငယ်တဲ့လူတွေဆောက်ရှင်ယောဂအခန်းတွေကအကုန်ဖြစ်ပေါ်ဖြစ်လာတယ်။သူဟာနှလုံးယောဂတို့ဒီ dementia လို့ခေါ်တဲ့မှတ်ညာမကောင်းတဲ့ယောဂတို့နောက်တစ်ခါဒီအသေးယောဂ၊ kidney ယောဂ၊ဆုပ်ယောဂအစုံလုံးသူပို့ဖြစ်လာတယ်။ဒီအရက်ကိုသူပို့ပြီးတော့မခံနိုင်ဘူးဖြစ်လာတော့
။ဟုတ်ကဲ့ဆရာကြီး။နောက်ရောတက်ကြီးတွေဘာကြောင့်ပိုထိုင်တင်းတောက်တယ်လဲဆရာ
။အတက်ကြီးတဲ့လူတွေမှာပို့ပြီးတော့ဖြစ်နိုင်တာကရေသိပ်မတောက်တဲ့ခါကျတော့ကျွန်တော်တို့ခေါ်တာတော့ဓာတ်စားရေချို့တဲ့တော့ dehydration ဖြစ်တယ်။ပို့ပြီးတော့ဒီ negative ပိုမိုဆိုးရတဲ့ effect တွေပို့ပြီးတော့ရနိုင်တယ်။အဲ especially ကဗမာပြည်မှာဆိုလို့ရှိရင်တော့အခုအချိန်ကအပူပြင်းတဲ့အချိန်ညတော့ခါကျတော့အပြင်ကိုလည်းထွက်တဲ့ခါကျတော့ရေခန်းချောက်မှုပေါ့ dehydration ရောပို့ဖြစ်တယ်။ပို့ပြီးတော့ဒီဆိုးဆိုးဝါနောက်ဆက်တွဲအဖက်တွေပိုဖြစ်နိုင်တယ်ဆိုတဲ့ဟာကိုသတိထားမိအောင်ပေါ့နောက်တစ်ခုကအသက်ကြီးလာတဲ့ခါကျတော့ပိုပြီးတော့တခြားလူတွေလည်းဆားလို့ရှိရင်ချော်လဲတာတို့အယိုးချိုးတာတို့ဘာလို့ပိုဖြစ်တတ်တယ်အရက်ကလည်းသူကချော်လဲတာတို့အယိုးချိုးတာတို့ဘာလို့ဖြစ်နိုင်တယ်တို့အောင်လို့သူကငကိုတွေကဖြစ်ပြီးသားဟာအရက်နဲ့တွဲလိုက်တဲ့ခါကျရင်ပိုပြီးတော့ဆိုးဆိုးဝါးဖြစ်နိုင်တယ်ဆိုတဲ့ဟာလည်းသတိထားဖို့လိုတယ်နောက်တစ်ခုကအရက်ကိုတောက်ပြီးတော့ဒီတခြားဒီဆေးတွေပါတွေနဲ့တွဲတောက်တဲ့အခါမှာမေ့ပြီးတော့ aspiration တော့အဆုတ်ထဲကိုအံဖက်ဝင်ပြီးတော့အံဖက်ဆိုးပြီးတော့ဖြစ်တာတို့မူးမေ့လဲတာတို့ဒါပို့ပြီးတော့ဖြစ်နိုင်တယ်။နောက်တစ်ခုကတော့တိတဲ့အတိုင်းပဲအသက်ကြီးတဲ့လူတွေမှာဆေးဝါးတွေပုံမီးဝရတယ်ငယ်တဲ့ဆရာလို့ရှင်ဥပမာအနေနဲ့ဆိုလို့ရှင်သူက aspirin ဒီတိုင်းတောက်နေတဲ့လူတွေအရက်တောက်လို့ရှင်ပို့ပြီးတော့ဒီအစာရင်နာဖြစ်နိုင်တယ်ပို့ပြီးတော့ဒီအစာရင်လမ်းကြောင်းတွေတွေးကြောယူစိတ်မှုပို့ဖြစ်နိုင်တယ်။နောက်တစ်ခုကအရက်နဲ့ဒီကျွန်တော်တို့ဗမာပြည်မှာခေါ်တော့ပါရာစီတမောပေါ့။ပါရာစီတမောတွဲတောက်လို့ရှိရင်ဘာလို့အသေးကိုပို့ပြီးတော့ထိနိုင်တယ်။အသေးရောဂါအခံရှိတဲ့လူတွေဆိုရှင်ပို့ရှိုးရနိုင်တယ်။ဆိုတော့နောက်တစ်ခုကတချို့လူတွေကဒီအယ်ကိုဟောနဲ့စိတ်ငြိမ်ဆေးတို့အိတ်ဆေးတို့အဲ့ဒီဟာတွေကပို့ထွဲပြီးတောက်လို့ရှိရင်သူကပို့ပြီးတော့အန္တရာယ်ပိုများတယ်။အသက်ရှူတာရပ်သွားတာဖြစ်နိုင်တယ်။အစာရင်အံဖက်ဆိုတာတွေဖြစ်နိုင်တယ်အဲ့ဒါတွေကြောင့်ပို့ပြီးတော့ဒီအသက်ကြီးတဲ့လူတွေမှာပို့ပြီးတော့လူငယ်တွေထပ်ပို့ပြီးတော့အန္တရာယ်ရှိတယ်ဆိုတော့တွေ့ရတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပိုအန္တရာယ်ဖြစ်နိုင်တဲ့အသက်ကြီးတွေမှာပေါ့နော်ဘလောက်ပမာဏပဲဒီအန္တရာယ်ကင်းအောင်ပေါ့နော်ထိန်းသောက်တင်တာကိုအတိအကျဆရာအကြံပြုလို့ရမလား
ဒီအနောက်တိုင်းနိုင်ငံမှာတော့တတ်မှတ်ချက်အရတော့ မျိုးသမီးဆိုလို့ရှိရင် one drink ဒါတစ်ပတ်ပေါ့ဘီယာဆိုပလင်းတစ်ပလင်းပေါ့ဝိုင်းဆိုလို့ရှိရင်တစ်ခွက်ပေါ့ဆိုတော့အမျိုးသမီးဆိုလို့ရှိရင်တစ်ရက်ကိုဒီလောက်ပဲတောက်တင်တယ်ဒါမျိုးသားဆိုလို့ရှိရင်တစ်ခွက်နဲ့နှစ်ခွက်ပေါ့တစ်ပတ်ကနေနှစ်ပတ်ဟုတ်ပါတစ်ပတ်လုံးအနေနဲ့ဆိုလို့ရှိရင်တော့ခုနပတ်ထပ်ပို့ပြီးတော့ကြော်တင်မှုလို့ဒါအရှံပြုတာတယ်ဒါကတော့အနောက်တိုင်းနိုင်ငံတွေရဲ့ယဉ်ကျေးမှုရကြွက်ချက်ပြီးတော့လောက်ထားတာဗမာပြည်မှာကြတော့တချို့လူတွေကအရက်ကိုတစ်ခါမှမတောက်ဘူးတဲ့လူတွေရှိတယ်တချို့လူကတော့တောက်တဲ့လူရှိမှာပေါ့နော်ဗမာပြည်မှာကြတော့အဲ့ဒီအတိုင်းကိုအတိအကျလိုက်တာပေါ့နည်းနည်းခက်တယ်ခက်တယ်ဆိုတော့တချို့ကြတော့တစ်ခါကြတော့ပြောရတာခက်တယ်ဘာဖြစ်လို့လဲဆိုတော့သူကတချို့လူကခန္ဓာကိုယ်ပမာဏကြီးတာသေးတာရှိတယ်တချို့လူကယောက်ျားမိန်းမတချို့လူကဒီ genetic ငယ်ငယ်ကတောက်သလားမတောက်သလားနောက်ပြီးတော့ကိုယ့်ရဲ့ချမ်းမာရေးအခြေအနေနောက်ယောဂအခြေအနေအကုန်လုံးကိုခြုံငုံပြီးတော့ဆုံးဖြတ်တင်တယ်လို့ထင်တယ်။ခေပြီကိုကတခါမှမတောက်ဘူးချမ်းမာရေးလည်းမကောင်းဘူးနှလုံးယောဂရှိတယ်အသေးယောဂရှိတယ်နောက်ကင်ဆာရှိတယ်ပါညာဆိုရင်တော့အရက်ကိုတော့နည်းနည်းတောက်ချင်တော့မှတော်တော်ကြီးကို short တောက်ပေါ့။ဒါဒီမှာပြောထားတဲ့တပတ်တောက်တင်တယ်ဆိုရင်တပတ်ထောက်တပတ်မဟုတ်ဘဲနဲ့ပတ်ဝတ်ပေါ့။ဘီယာဆိုလို့ရှိရင်လည်းတပလင်းမဟုတ်ဘဲနဲ့ပလင်းတဝတ်ပေါ့။ပိုင်းဆိုလို့ရှိရင်လည်းတစ်ခွက်မဟုတ်ဘဲနဲ့ခွက်ဝက်ပေါ့အဲ့လိုမျိုးတောက်တာပို့ပြီးတော့ကောင်းမယ်လို့ထင်တယ်နောက်တစ်ခုကအရက်တောက်တဲ့အချိန်မှာတော့ခေါင်းနာကတော့တခြားချိန်ပေးမဲ့လူပေါ့သားသမီးတွေလည်းကောင်းတော့ညီကောင်မတော်ကလည်းအနားပါလေးရှိပေးလို့ရှိရင်တော့ပို့ကောင်းမယ်လို့ထင်တယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမြင့်လို့ပြော